နောက်ကိုရီးယားဘက်ကနေပဲ့ထင်းဒုံးကျည်တစ်စင်းကိုကိုရီးယားကျွန်းဆွယ်အရှိတ်ဘက်ကန်ယိုရန်ပင်လယ်ဘက်ကိုဒီကနေ့တနင်္ဂနွေနေ့မှာပြစ်လွတ်ခဲ့တယ်လို့ဂျပန်ကာကွယ်ရေးဒုတိယဝန်ကြီးတိုရှီရိုအင်နိုကအတည်ပြုပြောကြားခဲ့ပါတယ
်။本日、北朝鮮は11時5分頃、北朝鮮西岸。
ဒီကနေ့နနက်7နာရီနဲ့5မိနစ်မှာမြောက်ကိုရီးယားဘက်ကနေအနောက်ဖက်ကမ်းရိုးတန်းကနေအရှေ့ဘက်ကိုပဲ့ထင်းဒုံးကျည်တစင်ပြစ်လွတ်ခဲ့ပါတယ်။အသေးစိတ်အချက်လက်တွေကိုလက်ရှိသုံးသပ်နေဆဲဖြစ်ပေမဲ့ဒီဒုံးကျည်ဟာကိုရီးယားကျွန်းဆွယ်အရှေ့ဘက်ပင်လယ်ထဲကိုမရောက်ခင်အမြင့် 31 မိုင်ဝန်းကျင်နဲ့မိုင်900လောက်အထိရောက်ရှိခဲ့ပါတယ်လို့ပြောသားတာပါ။ဒါပေမဲ့ဒုံးကျည်ကျရောက်ခဲ့တဲ့နေရာကတော့အထူးစီးပွားရေးဆုံး EEZ အဖြစ်သတ်မှတ်ထားတဲ့ဂျပန်ရေပိုင်နဲ့အပြင်ဘက်ဖြစ်တယ်လို့ယူဆထားကြောင်းဂျပန်ကာကွယ်ရေးဒုဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်။မြောက်ကိုရီးယားရဲ့လုံရက်တွေဟာဂျပန်နိုင်ငံဒေတာရင်းနဲ့နိုင်ငံတကာအတိုင်းဝိုင်းရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ကျောက်နေတာဖြစ်ပြီးဂျပန်အနေနဲ့လုံးဝလက်မခံနိုင်ကြောင်းလဲတိုရှီရိုအီနိုကပြောသွားပါတယ်ရှင်။